မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ9လလည်းရောက်လာချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့စားတောက်ကုန်ဈေးနှုန်းတွေတိတိတသားပြတ်နေတဲ့အတွက်ဝင်ငွေသိပ်ပြီးမရှိတဲ့ပြည်သူတွေအထက်ကျုံနေရကြောင်းမြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီတွေပေးနေတဲ့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်တာဝန်ရှိသူတွေကပြောတယ်လို့ကုလအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဒရစ်ကတင်းလာနေတဲ့ဆာရှင်းလင်းပွဲမှာပြောပါတယ
် The price increaseis especially troubling at a time when 80% of households in Myanmar have lost nearly 50% of their income this year. WFP plans.
ဘာနေငယ်မှာကုန်စည်နှုန်းတွေတိုးလာနေတဲ့အတွက်အထူးသဖြင့်ဒီနှစ်ထဲဝင်ငွေထက်ဝက်လောက်ကျော့သွားတဲ့အိမ်အောင်စုတွေကရန်ငွေနှုန်း80လောက်ကအထက်ခဲတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်မြို့ပြဒေသကလိုအပ်ချက်ရှိနေသူ2000လောက်ကိုအကူအညီပေးဖို့အတွက် WFP ကစီစဉ်နေတယ်လို့ပြောသွားတာပါ။February လကစပြီးစားတောက်ကုန်ဈေးနှုန်းတွေဥပမာစားသုံးစီကိုချင်းရင်ဈေးက40ရာခိုင်နှုန်းတက်လာသလိုတခြားစားတောက်ကုန်ဈေးတွေလည်းတိတိတသားတက်လာနေတာကိုတွေ့အထူးဆိုရင်လည်းလို့ WFP ကပြောပါတယ် WFP ကမြို့ပြဆင်းချေဖုံးနေလူတု2000လောက်တက်ကိုအကူအညီပေးဖို့စီစဉ်ထားတာဖြစ်ပြီးတော့ရန်ကုန်တိုင်းနှိုင်းသာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့အတူပေါင်း3,300ကျော်ကိုတော့မကြသေးခင်ကပဲစားမယ့်ရိက္ခာတွေဖြန့်ဝေပေးထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့နောက်ပိုင်းစီးပွားရေးရောဗန်လည်းပတ်မှုပါတုံ့ဆိုင်နေတယ်လို့တပိတ်မှောက်တာတွေစိတ်ယုံပိတ်သိမ်းမှုတွေကြောင့်အလုတ်ကံတွေလည်းဆုံးရှုံးနေတာဖြစ်ပါတယ်။ဆန်တဲနဲ့တတိဝန်လံပြပတ်တင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းအတွက်လူပေါင်းပန်းချီပြီးစားနပ်ရိက္ခာပြတ်လတ်နိုင်တယ်လို့ WFP ကတတိပေးထားတာပါ။